ဘယ်လာရုစ်အတိုက်ခံနိုင်ငံရေးသမားစဘာလာနာတစီဟန်နိုစကာယာကနိုင်ငံခေါင်းဆောင်အဖြစ်တာဝန်ယူဖို့အစင်းသင့်ရှိနေပြီလို့ပြောဆိုလိုက်ပါတယ်။နိုင်ငံကိုကာလရှည်အုပ်ချုပ်လာတဲ့သမ္မတအလက်ဇန်ဒါလူကာရှန်ကိုကရွေးကောက်ပွဲမှာအနိုင်ရချောင်းကြီးညာလိုက်ပြီးနောက်မကြီးမနက်ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရွေးကောက်ပွဲအငင်းပွားမှုနောက်ပိုင်းအခုလို့ပြောဆိုတာပါ။သမ္မတလူကာရှန်ကိုကတော့ရွေးကောက်ပွဲအထိချင်းပါရေးလမ်းဖွင့်ထားကြောင်းဒါပေမဲ့လည်းအခြေခံဥပဒေပြင်ဆင်ချက်အတီးပြုတ်ပြီးမှသာလုပ်မယ်လို့တနင်္လာနေ့မှာပြောပါတယ်။တနင်္လာနေ့ကမြို့တော်မင်းစ်ကဆက်ယုံတစ်ခုကိုရဟတ်ယာဉ်နဲ့သွားပြီးစီးယုံနဲ့သမ္မတလူကာရှန်ကိုကိုဆက်ယုံလုပ်သားတွေကထွက်သွားလို့ကြွေးကြော်ခဲ့ကြပါတယ်။ရှင်ပြန်ရွေးကောက်ခံခဲ့သူမစ်တစီဟာနိုစကာယာကတော့အလုံးကအပြောင်းလဲကိုလိုလားကြောင်းဒီကာလအတွင်းအမျိုးသားခေါင်းဆောင်အဖြစ်တာဝန်ယူဖို့အစဉ်သင့်ရှိနေကြောင်းနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးပြီးရိုးသားပွင့်လင်းပြီးစစ်မှန်တဲ့နိုင်ငံတကာကအတိအမှတ်ပြုတဲ့ရွေးကောက်ပွဲတွေကျင်းပဖို့စစ်တပ်ဖက်ကဆန္ဒပြသူတွေနဲ့ပူးပေါင်းဖို့လစ်သွေးနီးယားနိုင်ငံကနေဗီဒီယိုရုပ်သံကတဆင့်ပြောဆိုခဲ့ပါတယ်အကြံဖန်ရွေးကောက်ပွဲလို့ဆိုပြီးကိုရဲမြောင်နေ့အဖြစ်တနင်္လာနေ့ကဆက်ပြီးတော့ဆန္ဒပြကြတာမှာနိုင်ငံပိုင်ဆက်ယုံတွေကလှုပ်သားတွေလည်းပို့ပြီးတော့ပူးပေါင်းလာကြပါတယ်။သမ္မတလူကာရှန်ကိုကတော့တကယ်လို့သူယာရုကဖယ်ရှားလိုက်ရင်နိုင်ငံပြိုကွဲသွားနိုင်တယ်လို့တနင်္လာနေ့ကဆက်ယုံလှုပ်သားတွေကိုပြောဆိုခဲ့ပါတယ်ရှင်။